စစ်ကြောင်းပဲဖြစ်ဖြစ်လောက်ကင်ကြောင်းဖြစ်ဖြစ်ပြည်ပနိုင်ငံကိုထွက်ခွာနေထိုင်ကြရသူတွေဟာအချိန်ကာလတစ်ခုမှာကိုယ့်ရဲ့နေရပ်ကိုပြန်လာခြင်းကြတာအများစုပါပဲ။မြန်မာပြည်မှာကိုဗစ်ကရောဂါကြောင့်ရဲစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပေါ်ပေါက်လာတဲ့နိုင်ငံရေးမတည်ငြိမ်မှုတွေရဲ့ကြောင့်ပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားတွေနေရပ်ကိုပြန်ဖို့အခက်အခဲတွေတွေ့နေကြရပါတယ်။ဒီထဲမှာတရုတ်နိုင်ငံကိုလွန်ခဲ့တဲ့3နှစ်ကရောင်းစားခံရပြီးတရုတ်အမျိုးသားနဲ့လက်ထပ်ခဲ့ရတဲ့မဆန်းဆန်းမော်လဲပါဝင်ပါတယ်။သူကအေရဝတီတိုင်းမအူပင်မြို့နယ်ကပါ။အဲ့ဒီရောင်းစားခံရခြင်းကသူဟာအသက်25နှစ်အရွယ်ရှိပါတယ်။အိမ်နောင်ကျပြီးစီးပွားရေးအဆင်မပြေလို့ရန်ကုန်လှိုင်းသာယာကဆက်ယုံတစ်ခုမှအလုပ်လုပ်ကြရင်လူကုန်ကူးသူကဖျားယောင်းသွေးဆောင်ပြီးတရုတ်နိုင်ငံထဲကိုရောင်းစားခဲ့တာပါ။
အဲ့တော့ကြာပြီးတော့ဆက်ရုံမှာအလုပ်လုပ်နေတာရန်ကုန်မှာညီမ20ရိုးနဲ့သူများကို10သိန်းလောက်ပေးရတယ်။တို့တလောက်2သိန်းနဲ့မှရဲ။ဟိုကဆက်ရုံစင်တာတလောက်မှာ3,800 2သိန်းပဲရရဆိုတော့အတိုးကပဲရှိတယ်လေ။တလောက်မကြေဆိုတော့ကသူက15သိန်းပေးမယ်ဆိုညီမလေးကလည်းကဲ။ဘာကြီးညီမ3ရက်ပဲခွင့်ရတာနော်ဆိုတော့ရတယ်3ရက်တည်းအသွားတည်းရဲ့အပြန်တည်းရဲ့ဟိုမှာနေရမှာတည်းရဲ့3ရက်တည်းတဲ့နေ့ကိုမျက်နှာပြရအောင်လေ။ဘာကြီးမျက်နှာဘာလို့ပြမလဲ။ကိစ္စရှိလို့ပဲပြမှာ။အဲ့လိုပြောတော့ညီမလည်း3ရက်တည်းပေါ့15သိန်းရမှာဆိုတော့ပျော်လို့ပေါ့မာကြီးရဲ့။ညီမတခါမတွေ့ဘူး။ညီမအမတယောက်ကနေပြီးတော့ပြောပေးတာပေါ့နော်။အဝစားလိုက်ညီမကနေတဲ့3ရက်သေးပဲဆိုတော့ညီမကလိုက်လာခဲ့လိုက်ပန်ဆန်းကိုရောက်သွား။နောက်ကျဒီဘက်ရောက်တော့မှယောက်ျားပေးစားမှန်းသိသွား
။သူ့ကိုတရုတ်ပြည်မှာရောင်းစားခဲ့မှန်းသိတော့ခေါ်လာခဲ့တဲ့ပွဲစားမျိုးသမီးကိုဆက်သွယ်ခဲ့ပေမဲ့ပွဲစားကတရုတ်မျိုးသားထံကနေတိန်30ယူပြီးသူ့ရဲ့မိသားစုကိုပေးခဲ့တယ်ဆိုပြီးလိန်ညာခဲ့တယ်လို့ပြောပါတယ်။အဲ့ဒီတရုတ်မျိုးသားရဲ့အိမ်မှာသူနှိပ်စက်ခံရဆင်းရဲပင်ပန်းစွာနေခဲ့ရတဲ့အပြင်ရောက်ကမဖြစ်သူရဲ့လိမ်မိုင်းဆိုင်ရာစောကားမှုတွေကိုလည်းကြုံခဲ့ရတယ်လို့သူကပြောပြပါဗျ
။ယောက်ျားပေးတော့မနေဘူးပေါ့မနေချင်ဘူးပြန်မညီမလည်းအငိုရည်ရည်နေတယ်ပေါ့။အမေလည်းမစားနိုင်ဘူးအေးတာလည်းမတရားအေးတော့မနေလည်းမနေနိုင်ဘူးပေါ့။သူကအဲ့လေလုံးလုံးတယ်။သူသွားတော့ဒီကလေးမှမလို့မဖြစ်ဘူးညီမလေးအဲ့ဒီကိုပန်ဆန်းနေပြီးတော့ပေးလိုက်တဲ့ပတ်စံတရားနာအဲ့ပတ်စံတရားနာခိုးပြီးတော့အမကသူနဲ့ညီမကပုတ်ဝဲတဲ့ရိုက်ဟန်နဲ့ကြောက်တာမှရသူပြပါရိုက်တယ်သူပြရလေအဲ့ဒီညလည်းညီမလည်းစိတ်တွေဆိုးပြီးတော့ပေါ့နော်ကိုယ့်လက်ထက်မှာလက်နဲ့တခုယူထားရတာပေါ့မာရဲ့သင်းပုံတယ်မျိုးပွားပြီးတော့အဲ့မှာသူလည်းမနေတာရဲ့မအိတ်တာရဲ့နေတိုင်းပြဿနာရှာနေတာဒီနောက်3-4ရက်လောက်ကြာတယ်ညီမလည်းထိုးတက်ပြီးတော့အဲ့ရန်လေးထွက်လာလိုက်သူဘာတခုမှလည်းနားလည်းမလဲဘူးမာရဲ့ရောက်ခါစားဆိုတော့ဘာမှလည်းတီးလည်းမတီးဘူးနားလည်းမလဲဘူးသူခေါင်းမှမမလဲဘူးဆိုတော့မတရားကြီးဒုက္ခရောက်တာအဲ့မှာထွက်သွားတော့လည်းတနေကိုတနေကညီမလမ်းလျှောက်တာ6လပြသွေးတောင်ထွက်တယ်6လပောက်ပြီးတော့
အဲ့ဒီအိမ်မှာသူ4လလောက်နေခဲ့ရတယ်လို့ဆိုပါတယ်အဲ့ဒီအိမ်ကနေထွက်ပြေးလာပြီးနောက်တနေကုန်မရမနာသွားရင်းနဲ့မိုးချုပ်လာတဲ့နောက်မှာတော့လမ်းမှာတွေ့တဲ့အမိုက်ကောက်သူတဦးကိုအကူအညီတောင်းပြီးပွဲစားကိုဆက်သွယ်ခဲ့ပါတယ်။ပွဲစားကတရုတ်ပြည်မှာရှိတဲ့မြန်မာအမျိုးသမီးတဦးနဲ့ထပ်ပြီးဆက်သွယ်ပေးခဲ့ကြောင်းအဲ့ဒီအမျိုးသမီးကသူ့ကိုအသက်40လောက်အရွယ်ရှိတဲ့နောက်ထပ်တရုတ်အမျိုးသားထံမှရောင်းစားခဲ့ကြောင်းမဆန်းဆန်းမော်ကပြောပြပါတယ်။
အဲ့နေအဲ့မှာယောက်ျားထပ်လိုက်တဲ့နေ့ကိုတော့ပတ်စံပေးမယ်တဲ့။တမီးကဘာလို့ယောက်ျားထပ်လို့ရမှာလဲလို့အခုလည်းတန်ရနေတမီးကနေလာလို့ထွက်လာပြီလို့ဆိုပြီးတော့အဲ့မှာရလာအဲ့လိုပြောပြီးတော့ဖုန်းကထားသွားအောင်။အဲ့ဒါဖုန်းချသွားပြီးတော့ဆက်တယ်ဟိုမလုပ်တော့မလုပ်တော့ဆိုတော့တမီးကလည်းဘဲမှာပေါ့လည်းမရဘူးလာလို့လည်းမရဘူးဆိုတော့အဲ့ယောက်ျားပဲထပ်ယူရတာပဲ
။အခုတရုတ်မျိုးသားကသူ့ကိုဖုန်းတစ်လုံးဝယ်ပေးထားတဲ့အတွက်လွန်ခဲ့တဲ့နှစ်ကမှ Facebook မှာတီးတဲ့မိတ်ဆွေကနေတဆင့်မိသားစုနဲ့ပြန်ပြီးအဆက်အသွယ်ရခဲ့တယ်လို့ဆိုပါတယ်။ဗမာပြည်မှာကျန်ခဲ့တဲ့သူ့ရဲ့သမီးလေးကိုလည်းသူရတဲ့ငွေကိုပြန်ပြီးထောက်ပံ့ပေးနိုင်ခဲ့တယ်လို့သူကပြောပြပါရယ်
။ဗမာပြည်ညီမယောက်ျားတော့သူလည်းအိမ်ဆောင်ကြပြီပေါ့ဟို၃နှစ်ဆိုတော့ကလေးတော့ဒုက္ခရောက်တာပေါ့မာကြီးရယ်ဘာလို့လဲဆိုတော့သူ့ဖွားရည်တွေကလည်းမပြေလဲဆိုတော့သက်ဆံပို့တော့အခုကလေးစီရပို့တယ်ကလေးနဲ့လည်းဖုန်းပြောရတယ်သူ့လည်းဖုန်းတစ်လုံးဝယ်ပေးထားတယ်။ကတော့ညီမနဲ့ပြန်ဆက်သွယ်ရလို့ကလေးကအကြောင်းတက်ကတာတနစ်ကျော်လောက်ပဲညီမကဆက်သွယ်ရသေးတာပေါ့နော်။ကျန်ခဲ့တဲ့ဆက်သွယ်များတဲ့အချိန်ကအင်းငငယ်လို့ပန်းထုတ်ကြတယ်စပိုင်းလိုက်ရတယ်ဒီဘူးတောင်းတော်ကြီးကတပေါင်းတကူကတားနေဘူးတဲ့ချိန်နေမလည်းဆက်သွေးရတော့ငိုတာပေါ့မာကြီးရဲ့ခလေးလည်းဒီလိုမျိုးလောက်ကတော့ကိုလည်းစိတ်မကောင်းဘောနော်ဘူးတော့အားညီမလည်းကြောင်းပြန်ထားပြလိုက်တယ်ဘောနော်ကြောင်းတက်ပေါ့မေးလည်းစာမတက်ဘူးစာမတက်ရင်ဒုက္ခရောက်တယ်ပေါ့
သူ့အနေနဲ့ဗမာပြည်ကိုပြန်ဖို့လက်ရှိတရုတ်မျိုးသားကခွင့်ပြုထားပေမဲ့သူရောက်တဲ့နေရာဘယ်နေရာဆိုတာကိုတော့မသိတဲ့အတွက်ဘယ်လိုပြန်ရမှန်းမသိဖြစ်နေတယ်လို့မဆန်းဆန်းမော်ကပြောပါတယ်
ပြန်ကျင်တာအပြန်ကျင်ကိုမမကြီးပြန်ကျင်တာကိုမိသားစုနဲ့ပဲနေကျင်တာအတူကတော့ပြောတယ်အခုဗီဇာပတ်ဖို့လုံးလို့ရတယ်ဆိုရင်ပြန်ဖို့မယ်ပေါ့နော်ဘလို့လောက်ကမလဲညီမလေးလည်းကိုနိုင်ငံလည်းလောလောဆယ်သွားလို့လာလို့ကလည်းအဆင်မပြေသေးတော့
သူ့လိုပဲတရုတ်ပြည်မှာရောင်းစားခံရတဲ့မြန်မာအမျိုးသမီးတွေလည်းအများကြီးရှိတယ်လို့လည်းသူကပြောပါတယ်မြန်မာအမျိုးသမီးတွေအနေနဲ့အယုံမလွယ်ကြဖို့လည်းသူကအခုလိုတိုက်တွန်းပါတယ်
့သူပြောစကားမှမယုံပါနဲ့ဒီလိုဖြစ်မယ်လို့တပ်တန်းတော့ကိုတွေးအောင်မတွေးခဲ့ဘူးပေါ့နော်အဲ့တော့မမကြီးကနောက်ထပ်မင်းသူများက15တိန်းပြီးမှ20ပြီးမှ30ပြီးမှ40ပြီးမှလို့ယုံလည်းမယုံကြည်ပါနဲ့လိုက်လည်းမလိုက်ခဲ့ပါနဲ့ကို့ဘာလို့တရားရတရားပဲ200ရ200ပဲကို့ဘာမှမပြောကို့မိသားစုစီစီလုံးပဲလှုပ်ရှားကြပါလို့
ဒါကတော့တရုတ်ပြည်ကိုရောင်းစားခံရတဲ့ AR တိုင်းမဦးပင်မြို့နယ်ကမဆန်းဆန်းမော်ပါတရုတ်ပြည်မှာသူ့လိုပဲရောင်းစားခံရတဲ့မြန်မာအမျိုးသမီးအများပြားလဲကိုယ့်ရဲ့နေရဲ့မြန်မာပြည်ကိုပြန်လိုကြတယ်လို့လဲဆိုပါတယ်ဒီမြန်မာအမျိုးသမီးတွေအားလုံးဒုက္ခဆင်းရဲကလွတ်မြောက်ပြီးမိသားစုနဲ့အမြန်ဆုံးစုံစည်းခွင့်ရကြပါစေလို့ဆန္ဒပြုလိုက်ပါတယ်နားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်ရှင်